အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာမြင်းမြင်းလုပ်ငန်းတွေလုပ်ဆောင်နေတဲ့နိုင်ငံတကာတပ်ဖွဲ့ဝင်တွေလိုက်ပါလာရဲ့ရဟတ်ရင်ဒီသတင်းပတ်ထည့်ပြကြခဲ့တဲ့အတွက်အမေရိကန်တပ်ဖွဲ့ဝင်ကဦးတည်ဆုံးခဲ့ပါတယ်။ဒီတပ်ဖွဲ့ဝင်တွေကနှစ်ပေါင်း50ကျော်အီဂျစ် ISRI မြင်းမြင်းသဘောတူညီချက်နဲ့ပတ်သက်ပြီးစောင့်ကြည့်ပေးနေတဲ့နိုင်ငံတကာတပ်ဖွဲ့ MFO တပ်ဖွဲ့ဝင်တွေဖြစ်ပါတယ်။သူတို့ပုံမှန်စစ်ဆင်ရေးအတွက်လိုက်ပါလာတဲ့Black Hawk ရဟတ်ရင်ကြာသာပရင်းနေကရှမယ်ရှိတ်ဒေတာအနီးမှာပြစ်ကြခဲ့တာပါ။အခုရဟတ်ရင်ပြစ်ကြသေးဆုံးတဲ့အထက်မှာပြင်သစ်လူမျိုးတပ်ဖွဲ့ဝင်တဦးနဲ့ချက်လူမျိုးအရာရှိတဦးလည်းသေဆုံးခဲ့ပြီးနောက်ထပ် American တဦးဒဏ်ရာရခဲ့ပါတယ်။ရဟတ်ရင်ပြစ်ကြခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေစဉ်လို့စစ်တပ်ကပြောပါတယ်။အခုလိုရဟင်ပြကြရတာနဲ့ပတ်သက်လို့တိုက်ခိုက်ခံရတဲ့လက္ခဏာတစုံတရာမတွေ့ရဘဲမတော်တဆပြကြရဖြစ်နိုင်တယ်လို့နိုင်ငံတကာစောင့်ကြည့်တပ်ဖွဲ့ MFO ကပြောပါတယ်။ဒီဒေတာဝေးငင်းငင်းရေးအတွက်နိုင်ငံပေါင်း73နိုင်ငံကတပ်ဖွဲ့ဝင်တွေပူးပေါင်းပါဝင်ဆောင်ရွက်နေတာဖြစ်ပြီးဒီထဲ American တပ်ဖွဲ့ကအများဆုံးပါဝင်တာပါ။ဒီတပ်ဖွဲ့ဝင်တွေကနေဆက်တခြားစောင့်ကြည့်စစ်ဆေးနေတယ်လို့ TRN ရဲ့ကြားမှလွတ်လပ်တဲ့ရေကြောင်းသွားလာခွင့်အတွက်တာဝန်ယူပေးနေတာဖြစ်ပါရဲ့ရှင်။